အမေရိကန်နိုင်ငံခြားရေးဝန်ကြီးနဲ့တရုတ်နိုင်ငံခြားရေးဝန်ကြီးသစ်ချင်းကောင်တို့တင်းငွေတွေနဲ့မှာတယ်လီဖုန်းနဲ့ပြောဆိုဆွေးနွေးခဲ့ကြတယ်လို့ဝန်ကြီးအန်တိုနီဘလင်ကင်က Twitter လူမှုကွန်ရက်မှာရေးပါတယ်အမေရိကန်ဆိုင်ရာတရုတ်တန်အမတ်တာဝန်ယူခဲ့ဖို့သူချင်းကန်းကိုနိုင်ငံရေးဝန်ကြီးအဖြစ်ပြီးခဲ့တဲ့သတင်းမှတ်ထက်ခန့်အပ်ခဲ့ပြီးတဲ့နောက်ဝန်ကြီးနှုတ်အခုလိုဖုန်းဆက်စကားပြောဆိုခဲ့ကြတာပါအမေရိကန်တရုတ်နိုင်ငံဆက်ဆံရေးနဲ့ဝင်လင်းတဲ့ဆက်သွယ်ဆောင်ရွက်မှုတွေဆက်လက်ထားရှိရေးပြောဆိုဆွေးနွေးခဲ့တယ်လို့ဝန်ကြီးဘလင်ကင်ကပြောပါတယ်တရုတ်နဲ့အမေရိကန်ကြားမပြေမလည်ဖြစ်နေတဲ့ဆက်ဆံရေးတွေတိုးတက်လာအောင်လို့နိုင်ငံကြိုးပမ်းနေချိန်မှာပဲသမ္မတရှီကျင်းပင်ရဲ့ယုံကြည်ရတဲ့အကြံပေးဖြစ်သူတရုတ်တန်အမတ်ကြီးကိုနိုင်ငံခြားရေးဝန်ကြီးတစ်အဖြစ်ပြီးခဲ့တဲ့တောက်ကြနေမှာခန့်အပ်လိုက်တာပါဆယ်စုနှစ်တခုတာနိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့ဘူသူဝမ်ရီကတော့တရုတ်နိုင်ငံရဲ့အာဏာရကွန်မြူနစ်ပါတီရဲ့ပေါ်လစ်ဘီရိုအဖွဲ့ဝင်အဖြစ်အောက်တိုဘာလမှာရာထူးသွင်းမြင့်တာဝန်ပေးအပ်လိုက်ပြီးတရုတ်ရဲ့နိုင်ငံခြားရေးမူဝါဒမှာအရေးပါတဲ့အခန်းကဏ္ဍမှာတာဝန်ယူလိုက်မယ်လို့လည်းခန့်မှန်းနေကြပါတယ်